ပြင်းထန်နိုင်ငံမှာကိုဗစ်ကူးစက်မှုကတနေ့တည်းတသိန်းကျော်ရှိခဲ့ပြီးကာယရောဂါစတင်ချိန်ကစလို့ဒါဟာအများဆုံးစတင်ချိန်ဖြစ်ပါတယ်။ကိုဗစ်ကြောင့်ဆေးရုံတက်ရသူလည်းပြီးခဲ့တဲ့လကတည်းက22လာခဲ့ပါတယ်။ပြီးခဲ့တဲ့အပတ်သေဆုံးသူ1000ကျော်နဲ့ဆိုရင်စုစုပေါင်းသေဆုံးရသူပေါင်းတသိန်း2000ကျော်တော့ပါပြီ။ဒီအတွက်ဘာဆက်လုပ်ရမယ်ဆိုတာကိုအစိုးရအရေးပေါ်အစည်းအဝေးတရက်ခေါ်ယူဖို့စီစဉ်နေပါတယ်။သိပ္ပံပညာရှင်တို့ကတော့အလရဲ့အလွန်ကျောင်းတွေကိုပိတ်ထားဖို့ဒါမှမဟုတ်အပြစ်မထွက်ရကာဖျူးအမိန်ထုတ်ဖို့အကြံပေးနေရပါတယ်။အစိုးရကတော့ကာကွယ်ဆေးထိုးရေးကိစ္စကိုပူပြီးအာရုံစိုက်နေပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာတော့လူတွေမြို့တူတွေနဲ့ခရစ်စမတ်ဈေးပွဲတွေကိုခွင့်ပြုထားပြီးယဉ်ကျေးမှုအမှုပညာလုပ်ငန်းတွေကိုပြစ်မှတ်ထားကန့်သတ်တာဟာမမျှတဘူးဆိုပြီးအမှုပညာသမားတွေကတော့အစိုးရကိုကန့်ကွက်ဆန္ဒပြနေရပါလေ။